ဒုက္ခလို့မရှိမီတဲ့အတွက် ဒီရူပါရုံကိုတတ်မှတ်တဲ့ตายရတဲ့တခါရောက်တဏှာတွေဘယ်လောက်ဖြစ်ခဲ့လဲဆိုဘယ်ကြီးတွေ့လို့ခုမလဲအဲ့ဒီအကုန်လုံးဒီဒုက္ခတရားတွေပဲနောက်အနတ္တသကုသရရူပါရုံကလည်းအနတ္တသကုသရအခြေတကလည်းအနတ္တအစိဏရူပါရုံကလည်းအနတ္တသကုဉ္စမြင့်သိစိတ်ကလည်းအနတ္တဒီတရားသမီးတို့တက်ဆိုင်တဲ့ဥပါရှင်ပြိုင်လို့အောင်းဆောင်လိုက်တဲ့ဖတ်တာလည်းအနတ္တကောင်းမကောင်းအာယုံခံစားရလည်းအနတ္တဒါမျိုးအဲ့ဒီတရားတွေတစ်ခုမှမရှိဘူးလို့ဟုတ်ကဲ့လားရူပါယုံကိုတာယာတဲ့တတ်မဲ့တဲ့အချိန်ပေါင်းများစွာလွတ်လွတ်သွားတယ်။အဲ့တတ်မဲ့တာယာတဲ့တဏှာဖြစ်ပေါ်တာလည်းပဲအနတ္တတရား6မျိုး။ဒါဖြင့်အနိစ္စက6မျိုး၊ဒုက္ခက6မျိုး၊အနတ္တက6မျိုး18မျိုး။အဲ့ဒီ18မျိုးကိုတစ်ခုစီတစ်ခုစီမကျော်မပေါက်စူးစက်စက်အောင်ယူပြီးတော့နှလုံးသွင်းနေတာကိုမပြတ်နှလုံးသွင်းတာကိုကြည့်နေလို့ခေါ်အာထုတ်တယ်လို့ခေါ်အဲ့တရားတွေအနိစ္စဒုက္ခအနတ္တလို့ထင်းနေအောင်ရှုမြင်နေတာကိုဝိပဿနာဉာဏ်လို့ခေါ်တယ်။အဲ့ဒီခါမှာကာယကံဝစီကံမနောကံမတောင်းကြတော့လို့သီလလုံးကျုံနေပါတယ်။သီလဒိဋ္ဌာပြည့်နေပါဖြစ်နေပါစိတ်ကလည်းတခြားအာယုံမရောက်လို့ထိုလိုဤကာဗဂုံအာယုံနည်းမရောက်လို့တပါရိယာလည်းဖြစ်နေပါတပါရိဒိဋ္ဌာဒီ18မျိုးကိုတစ်ခုစီတစ်ခုစီပိုက်ခြားပြီးတော့ရှုမြင်နေလို့ပညာဆိုတဲ့ဉာဏ်ပညာလည်းပဲဒီကြဒိဋ္ဌာဖြစ်နေအဲ့တော့မြတ်စွာဘုရားရဲ့သာသနာတော်မှာအချုပ်အားဖြင့်ဒိဋ္ဌိသုံးပါးပဲဒိဋ္ဌိသုံးပါးလုံးသက်ဝင်နေပါလေလို့ဒိဋ္ဌိဆိုတာကျင့်တယ်ကျင့်တယ်ဆိုတာမပြတ်နှလုံးသွင်းအားလုံးကို18မျိုးတော့ပြန်ပြောမယ်သက္ခုနှစ်ပတ်သက်၍ဟုတ်ကဲ့လားသက္ခုရူပယုံသက္ခုဝိညာဉ်သက္ခုတပ္ပတာသက္ခုတပ္ပတာသာဝိရဏရူပတဏ6မျိုးဒီ6မျိုးလုံးအနိစ္စအနိစ္စ6ခုရအနိစ္စထဲမှာဒုက္ခလေးပြောင်းရုံပဲသက္ခုရူပါယုံသက္ခုဝိညာဉ်ဖတ်တာဝေဒနာတတ္တာအဲ6မျိုးလုံးဒုက္ခဒုက္ခနဲ့မှအနတ္တလေးပြောင်းခဲ့သက္ခုသာရာအကြည်ဓာအစိဏရူပါယုံသက္ခုဝိညာဉ်သိစေဒီတရားတို့ကိုတိုက်ဆိုင်တဲ့ပေါင်းစုံတဲ့ဖတ်တာကောင်းမကောင်းခံစားတဲ့ဝေဒနာကောင်းဆိုတာဒုက္ခဝေဒနာမကောင်းဆိုတာဒုက္ခဝေဒနာဘယ်ဝေဒနာပဲဖြစ်ဖြစ်အနတ္တတရားအဲဒီတရားတွေကိုမရှုမမြင်လို့ရူပတ္တာပေါ်သွားတယ်ဝတ္တနာဘလောက်ပေါ်လဲဆိုအားဖြစ်ဖြစ်နိုင်ရေတွဲလို့မကုန်နိုင်အောင်အဲ့ဒီဘုံလုံးအတ္တပဲလို့ဒီလိုညာနဲ့သိမ့်လိုက်တာအဲ့တော့အနိစ္စက6မျိုးဒုက္ခက6မျိုးအနတ္တ6မျိုး638ဟုတ်ကဲ့လားပြင်းပြင်းလေးစဉ်းစားကြည့်မြင်နိုင်မြင်နိုင်မြင်တာမကုန်နိုင်ဘူးကြီးကျယ်ပွဲတွေဘလောက်ပဲကြီးစရာတွေဖြစ်ဖြစ်ပြပွဲတွေအခုပကြီးပွဲတွေဘလောက်ပဲများများဒီပြား6မျိုးမှာမြင်စရာပေါ်မှာတတ်မှတ်တဲ့တဏှာအာရုံပေါ်ဆိုင်တာပဲအဲတော့ယောဂီကစိတ်ဉာဏ်ရသူချင်ကားပြီးတော့စိတ်ဉာဏ်ဆိုကိုယ်စိတ်ကိုတခြားအာရုံသူမတော်ကမ္မထာအာယုံကမ္မထာဆိုမိမိပြုလုပ်တဲ့အလုပ်ကိုကံဌာနရှေ့ရှိပြီးတော့ဒီ18မျိုးကိုမကျော်မပေါက်မိစ္ဆာဒုက္ခအနတ္တာရဲ့လက္ခဏာ၃ပါးထင်အောင်ရှုနာဥပဒနာအားထုတ်နေတယ်ပေါ်တယ်ဒီနည်းတွေကငုတ်ကွယ်ဒါကိုလေ့ကျင့်ပြီးဒိုင်းအောင်၆ပါးနဲ့ရူပါယုံပြီးတဲ့အခါကျတော့တတ္တယုံသွားကြချင်းတတ္တယုံသွားကြတတ္တယုံကလည်းပဲမျက်စိနှလုံးပွင့်လို့အိယာလို့ဆိုတဲ့ကအတာမျိုးစုံကြားနေရတာပဲကြားတဲ့အခါမှာသောတာပတ္တရအခြေဓာတ်မရှိဘဲနဲ့ကြားလို့မရဘူးကြားသည့်စိတ်ဆိုတာလည်းပဲသောတာပတ္တရအခြေဓာတ်ပြည့်နေလို့ရှိရင်ကြားလို့မရဘူးသောတာပတ္တရအခြေဓာတ်ရဲ့ကောင်းမကောင်းအတန်တတ္တယုံရဲ့ကြားသည့်စိတ်ဆိုတာသောတာဝိညာဉ်ရဲ့ဒီတရားသုံးမျိုးပေါင်းစုံတက်ဆိုင်လိုက်တာဖတ်တာဒီအာယုံကိုကောင်းမကောင်းခံစားလိုက်တာဝိရဏကောင်းတဲ့ခံစားမှုကဒုက္ခဝိရဏမကောင်းတဲ့ခံစားမှုကဒုက္ခဝိရဏဝိရဏတစ်မျိုးပေါ့မမျိုးတစ်မျိုးတည်းပေါင်းလိုက်တော့ငါးခုပေါ့သောတာပတ္တအခြေတဖတ်တာယုံသောတာဝိညာဉ်သောတာတပ္ပတ္တဝိရဏငါးမျိုးဒီတရားငါးမျိုးကိုတစ်ခုချင်းတစ်ခုချင်းအနိစ္စဒုက္ခအနတ္တလို့မရှုဘဲလွတ်နေလို့ရှိရင်တတ္တတနာပေါ်တယ်ပါဒတနာနဲ့ဆို6မျိုးအဲဒီပါဒတနာကလည်းအိစ္ဆဒုက္ခတန်တရားပဲလို့ဒီလိုရှုလိုက်အဲတော့ပါဒယုံနဲ့ပတ်သက်ပြီးတော့အိစ္ဆက6မျိုးဒုက္ခက6မျိုးအနတ္တက6မျိုး638ဟုတ်ကဲ့လားပါဠိလိုလည်းအလုံးစလုံးကောင်းဘောဓဗရအကြည်ဓာတ်ကိုအိစ္ဆလို့ရှုပါဒယုံကိုအိစ္ဆလို့ရှုအိစ္ဆလို့အောက်မပြေတာရှုတယ်ဆိုနှလုံးသွင်းပြီးရာသီစိတ်ကြမ်းမဲ့စိတ်တွေကိုအရှုခံထားပြီးတော့ဒါအနိစ္စအနိစ္စဘဇက်ကဆိုတာဘုရားကမိမိရဲ့အတိအကျနဲ့မှခင်းနေအောင်လုပ်ပြတာ တိဏ္ဍံတဂတိဖတ်တော့သောတာပတ္တအကြည်တကေတတယုံရေသောတာဝိညာဉ်ပြတိစိတ်ကေဒီတရားသုံးပြီးတော့ချိန်ထဲမှာတပြိုင်တည်းဥပတ်ဥပတ်ချင်းပြိုင်တယ်ချိန်ထဲမှာတပြိုင်တည်းပြည့်တယ်အဲ့လိုတရားသုံးမျိုးတိုက်ဆိုင်လိုက်တာဖတ်တာဖတ်တာပြန်လိုက်ရင်ဝေဒနာမကြိုင်ဘူးချိန်နဲ့တပြိုင်တည်းဖြစ်ပြန်တယ်ဒါပေမဲ့ချိန်ထဲမှာတရား၅မျိုးတပြိုင်တည်းဖြစ်သောတာပတ္တအကြည်တကေတတယုံရေသောတာဝိညာဉ်ရေသောတာတပတ္တရေသောတာတပတ္တသာဝိဒါရေအဲ့ဒါဥပတ်ချင်းတပြိုင်တည်းဖြစ်တာတပြိုင်တည်းဖြစ်တာဝိထူးတယ်ပတ္တနာရှိတယ်လောကထူးတယ်တပြိုင်တည်းဖြစ်တဲ့တရားကိုဒါကသောတာပတ္တအကြည်တဒါသတ္တယုံဒါသောတာဝိညာဉ်ဒါကသောတာတပတ္တဒါသောတာတပတ္တပစ္စဝေဒနာဒီတရား၅မျိုးကဒုက္ခတရားတွေပဲဒုက္ခတရားတွေတစ်ခုချင်းတစ်ခုချင်းနဲ့ဒုက္ခ၅မျိုးလုံးနဲ့ဒုက္ခတစ်ခုမှဒုက္ခလို့မရှိရင်ဒီတတ္တတနာကုသွားပြီကုကထပြီတတ္တတနာတွေမင်းနဲ့မတွေ့တဲ့ဖြစ်ပေါ်ခဲ့လာပြီအဲ့ဒီတတ္တတနာအားလုံးဟာလည်းဒုက္ခလို့ပြောရှုအဲ့တော့အနိစ္စက6ပုဒ်ဒုက္ခ6ပုဒ်အနတ္တလို့ရှုရင်အနတ္တ6ပုဒ်18ပုဒ်ခန္ဓာယုံသွားမယ်ခန္ဓာယုံဂါဏပတာရအတိတကေကောင်းမကောင်းခန္ဓာယုံရဲ့နန္တိစိတ်စရခန္ဓာဝိညာဉ်စိတ်ကေဒီတရား3မျိုးကတစ်ချိန်ထဲမှာတစ်ပြိုင်တည်းဖြစ်တာကိုဥပချင်းပြိုင်တယ်ဒီခါမှာတရား5မျိုးဖြစ်တော့သုံးခုတိုက်ဆိုင်လိုက်တာဖတ်တာဖတ်တာခဏရင်ဝေဒနာမကြိုင်ခဲ့ဘူးအတူဖြစ်အတူပြတ်ဆိုတော့5မျိုးဖြစ်သွားတာပေါ့5မျိုးကဘာလဲသောတာပတ္တအကြည်တကေသတ္တယုံရဲ့ญาတိစိတ်စရခန္ဓာဝိညာဉ်ရဲ့အာယုံတို့ပြတဲ့ခန္ဓာတသတ္တရဲ့ကောင်းမကောင်းခံစားရတဲ့ဖတ်တာပြဆရာဝေဒနာရဲ့5မျိုးဒီတရား5မျိုးတွေကတစ်ခုပြတ်နေလို့ရှိရင်ကြားလို့မရတော့ဘူးကြားတော့တစ်ခုခုသောတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာ3ပါးတစ်ခုခုသင်အောင်ရှုပါမရှုရင်ဓာဏတတာဆိုင်တယ်ဒီအာယုံကိုတတ်မှတ်တဲ့တတာပေါ်လာဟောခဲ့တာပြီရှုရမှာမသိဘူးအနမျိုးစုံဒါနာယုံနဲ့ကြုံခဲ့ဘူးလားလေကြီးလွတ်အလွတ်နေတာကတဏှာဖြစ်အဲဒီတဏှာတွေလည်းပဲအချိန်ကောင်းများဆိုတာဘယ်တော့ပဲများများအနိစ္စဒုက္ခအနတ္တတရားတွေပဲအဲတော့အနိစ္စက6ပုံဒုက္ခက6ပုံအနတ္တက6ပုံ6ပုံနေ18ဒိုင်းရတယုံသွားမယ်ရတယုံသာလနာတယုံပါဠိတော်အတိုင်းဥပဒါရှင်းတယ်နီးထိုင်ပြီးတော့ဟလာဒုတိယဖြင့်ရပြီးတော့ဒုတိယဇင်းကြလေးရှောင်းပြီးတော့ဒုတိယဖြင့်အိရိယာပုတ်မျှတဲ့မျှအောင်အသိဉာဏ်ကြီးလာတဲ့အခါကျတော့အိရတဲ့ပါတယောက်တစ်စင်းဆိုတော့အိရတဲ့တရားတာလေးပဲအရာတာရှိလာတာစိတ်မလှုပ်ချင်တော့အာယုံမလည်းပဲမပြေဝဘူးစားလို့အစင်မပြေဘူးနှင်းစုံလည်းပဲစားလို့ထားရဲဆိုရင်ညာကျတော့လုံးနေပြီလုံးနေတော့မလှုပ်ချင်တော့အဲ့မှာခွေးလို့အဲ့လိုလဲလျောင်းနေတဲ့အခါပါရောဣရိယာပုတ်လေးပါးလုံးပါဒီကပ္ပထအာုံနဲ့ယူပြီးတော့နှစ်စင်းနဲ့အမြယူတာကိုကပ္ပထလုံးနေကြအလုံးအဲ့တော့ရတယုံရတယုံဆိုဇိဝပတရအကြည်ဓာတ်ကေချိုးချင်းခန်းခန်းငန်ဆက်ဆိုတဲ့ရတာ6ပါးရတာယုံရဲ့ဒီရတာကိုသိတဲ့ဇိဝဝဉ္ဇဉ်စာတိစိတ်ကေဒီတရားသုံးမျိုးဥပချင်းပြိုင်နေခေါ်တယ်အချိန်မှတပြိုင်နဲ့ဖြစ်လိုက်ရင်တရား5မျိုးဖြစ်သွားတယ်တက်ဆိုင်လိုက်တာဖတ်တာဖတ်တာပလိုက်ရင်ဝေဒမကြိုက်ခဲ့ဘူးဆိုတော့ကောင်းကောင်းခံစားတဲ့ဝေဒနာရဲ့အဲ့ဒီတရား၅မျိုးကိုတခုခုသောတရားကိုအနိစ္စဒုက္ခအနတ္တလို့လက္ခဏာတုံးမှတင်ရှုနေရင်ဓာတ္တတနာမြိမ့်ဘုန်းကြီးတို့အများကြီးလွတ်ခဲ့ပြီဒါဖြင့်စားနေတဲ့အခါမှာအလေးအကျက်မဲလို့လွတ်နေတယ်ဆိုရင်စားပြီးမှနှလုံးသွင်းလိုက်ရမစားခင်ရှေ့ဖို့နှလုံးသွင်းလိုက်ရပြီးတော့အလေးအကျက်ကောင်းလာတော့စားနေလည်းနှလုံးသွင်းရဘုန်းကြီးကတော့ဒီကစားဒီတပါးနဲ့နေတာဆိုတော့ဒီမှာဖုံးပင်းရင်ဗျာကိုတော့စကားပြောရင်လွတ်တဲ့ခါလွတ်ဘာတပါးလားသိပ်မလွတ်ချင်တော့သိပ်မလွတ်ချင်တော့ညာတော်အဖြစ်မလွတ်တာမရအဲ့တော့ဒီတရား၅မျိုးတစ်မျိုးမျိုးကိုအနိစ္စဒုက္ခအနတ္တလို့ထင်အောင်ရှုနေရင်ရတတနာငြိမ်လို့ဟဲ့ရတတနာကူးသွားတာကိုလည်းပဲအကျိမ်ပေါင်းမြင်တယ်တွက်နိုင်တော့ဘူးအဲ့ဒီရတတနာကိုအရှုကထားပြီးတော့ဒီရတတနာအနိစ္စဒုက္ခအနတ္တပါတရားလို့ဒီလိုရှုလိုက်ရင်လည်းဒီတနာငြိမ်သွားရှုတဲ့ညာဝိဇ္ဇာပဲဝိဇ္ဇာညာဖြစ်ခိုင်းမှာဝိဇ္ဇာငြိမ်နေလို့အကြောင်းဝိဇ္ဇာနေတော့တဏှာအကျိုးနဲ့ငြိမ်းဒုက္ခဖြစ်ခြင်းအကြောင်းကြီးဝိဇ္ဇာနဲ့တဏှာကြောင့်ဖြစ်တာပဲဒုက္ခငြိမ်းခြင်းဘူးဒီလားလိုက်ရဘုရားကနှောဆုံးကြတော့နှလုံးသွင်းအဲ့တော့ဝိပါယုံတတ္တာယုံဂါတာယုံရတာယုံဖုဋ္ဌပါယုံအတွေ့အထိမှန်သမျှဖုဋ္ဌပါယုံဘုရားကဆောင်းခါအဲဇဘုံလာကြည့်ကြော်လောက်အထိတော်တော်လေးပူလိုက်တာလေဇဘုံလာကြော်လို့တတ်တော်လာတဲ့ရောက်လာတော့တစ်ရက်နှစ်ရက်လောက်တော်တော်လေးအချမ်းဝင်လာဒီကမှာဆောင်းပါးပါနေတာအဲ့တော့ဝတ်ဆရာချုံဆရာယုံဆရာ ်အင်းကြီးလုံးကြီးရဟန်းကြတော့သင်္ကန်းအဲ့ဒီဟာဖုဒ္ဓပါယုံနေပဲသမုဒိသစ္စာမှာတော့ဝုဆရာယုံဆရာတွေပေါ့ပရမတ္တသစ္စာမှာတော့ဖုဒ္ဓပါယုံဒီဖုဒ္ဓပါယုံဘယ်လားထိလဲဆိုတော့ကာယတရားနဲ့လာတိုက်ဆိုင်တာထိလိုက်ရင်သိတဲ့နေရာလေးမှာကာယတရားရှိထိလို့မသိတဲ့နေရာမှာဆာမေမွေးငင်းဖြတ်တယ်တောက်တယ်မနာဘူးမသိဘူးအဲ့ဒါကာယတရားမရှိအဲ့ဒါကာယတရားရဲ့ဖုဒ္ဓပါယုံရဲ့ကာယဝိညာဉ်ရဲ့ဒီတရားတို့ကဥပချင်းပြိုင်တယ်ဒီခါမှာတရား၅မျိုးဖြစ်သွားတယ်ထတာဝိရဏအဲ့တရားတော်လေးတွေအောင်ပြုပြီးတော့စီစစ်နေတာကိုဓမ္မဝိဇ္ဇာတာမှုစေအာထုတ်နေတယ်ခေါ်တယ်ဒီတရားတွေတစ်ခုချင်းတစ်ခုချင်းမလွတ်အောင်အောင်းမိတာကိုသတိတာမှုစေအာထုတ်နေလို့ခေါ်ပြန်တယ်အဲ့ဒါဗောဓိပတိယတရား38ပါးတဲ့ဟာမိဘရောက်တော့အကျင့်တယ်နောက်တရားနှလုံးသွင်းဒါတော့ဝိပဿနာရှုတဲ့အခါကျတော့အနိစ္စဒုက္ခအနတ္တပေါက်အောင်ရှုမှာဝိပဿနာကာယတရားဖုဒ္ဓပါယုံကာယဝိညာဉ်ဒါတွေရတာပြတယ်သိတာပြတယ်တော့ကုသိုလ်တော့ဖြစ်တယ်လက္ခဏာ3ပါးတင်မရှိရအနိစ္စဒုက္ခအနတ္တပေါ့ဝမရှိရဝိပဿနာမဆိုင်ဘူးဝိပဿနာအောင်ဘူးမဖြစ်ဘူးဝိပဿနာအောင်ဘူးမဖြစ်ရင်အပေတကားမပိတ်ဘူးသောတာပန်မဖြစ်နိုင်ဘူးနတ်ပြည်တော်ရောက်တယ်အဲဒါအဲ့တရား3မျိုးတိုက်ဆိုင်လိုက်တာနဲ့၅မျိုးဖြစ်သွားတယ်တိုက်ဆိုင်မှုကဟတ္တကောင်းကောင်းခံစားမှုကဝေဒနာအချိန်ထဲမှာကြိုင်တဲ့တရား၅မျိုးဒီရားနာမျိုးတစ်ခုခုကိုအနိစ္စဒုက္ခအနတ္တလို့နှလုံးသွင်းနေရင်ရှုမြင်နေရင်ဖုဋ္ဌပါဒနာငြိမ့်နေတယ်။အဲတစ်ခုချင်းတစ်ခုချင်းအနိစ္စဒုက္ခအနတ္တရှုနိုင်ရင်ဘုကောင်းအာယုံ၅ပါးပြီးသွားပြီ။ဓမ္မယုံဓမ္မယုံကြတော့မြင်ရတယ်ခင်ဗျာ။ဓမ္မယုံက6မျိုးရှိ။စိတ်ကလည်းဓမ္မယုံပဲ။စိတ်သိက်ကလည်းဓမ္မယုံပဲ။ဒုက္ခမယုံ26ခုလည်းဓမ္မယုံပဲ။နိဗ္ဗာန်လည်းဓမ္မယုံပဲ။ပညာကလည်းဓမ္မယုံပဲ။အဲတော့ဓမ္မယုံကိုရှေ့သူတော်ကောင်းတော်ကဥမာဘုရင်ပြောလို့ရှိတယ်။သင်္ကန်းကောင်းချုံအိတ်အားမနေရတော့ဘာမကြတော့စိတ်ကူးတွေပေါ့တဲ့။အဲစိတ်ကူးစိတ်တန်းတွေကဓမ္မယုံတွေပဲလို့မနှောပွေမှာလာခင်းအဲ့ဒီမတိုင်တဲ့ဇတ်တော်မခင်းနဲ့တော့ဟုတ်ကဲ့လား။ခင်းလိုက်ရင်သူလည်း6မျိုးပဲရှိတာ။ဘုရင်တို့ကျတော့နိဗ္ဗာန်ကိုအာကြီးအောင်ပြုတယ်။နိဗ္ဗာန်အောင်ပြုတဲ့ပါဠိတွေဘုရင်စင်အခုဘင်္ဂညာပြီးပြီဆိုလို့မြတ်ပင်ကကျတော့အဲ့ဒီဘင်္ဂညာသိပါပေါ့လေဒီနေ့အခြေခံပြီးတာရဇန်16ပါးမှာဂုတ္တဟူညာဆိုက်လာပြီဆိုရင်နိဗ္ဗာန်အောင်ပြီတင်ပေးပါဘုရားလက်ချက်ခါတာပြင်ပေးပါအဲ့နိဗ္ဗာန်ဆိုတာဓမ္မယုံပဲနိဗ္ဗာန်အောင်ပြီဓမ္မယုံပဲနိဗ္ဗာန်ဆိုတာတရားမနှောပွေမှာအာယုံအဖြစ်လာပြီးတော့ထင်ရလာထင်လိုက်လို့ရှိရင်မနှောဝိညာဉ်စိတ်ကသွားပြီမနှောဝိညာဉ်စိတ်ကဘယ်စိတ်လဲဆိုမစိတ်ဘူးခဲ့အဲ့လိုအတွက်လဲ6မျိုးကောက်လို့ရတာအဲ့တော့သူက6မျိုးဆိုရင်အနိစ္စ6မျိုးအဲသူကနိဗ္ဗာန်အနိစ္စဒုက္ခမရအနတ္တရအနတ္တရ6မျိုးရနိဗ္ဗာန်အနိစ္စဒုက္ခမဟုတ်အနတ္တတရားအဲ့တော့ထားတော့အဲ့တော့သူပြောတဲ့အစင်းလေးအတိုင်း9မျိုးပေါ့ရူပယုံတတယုံဒါနယုံယတယုံသူကပတိတလုံးပြီးမှတလုံးစိတ်တလုံးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဒါအနိစ္စတရားဒါဒုက္ခတရားဒါအနတ္တတရားလို့အဲ့လိုနှလုံးသွင်းကြည့်တာအဲ့ဒါဝိပဿနာအစ်စ်ပဲအဲ့ဒါဝိပဿနာဉာဏ်ဉက်လာလေလေ့ကျက်ကြည့်တာအဲ့တော့ကုသိုလ်ကောင်းမှုလုံတိုင်းလုံတိုင်းနိဗ္ဗာန်ကိုအအောင်ပြုရမယ်တဲ့နိဗ္ဗာန်ဟာအကြောင်းတရားပါဠိတော်ထိုးထိုးမရွတ်ဆိုတော့ပဲနဲ့ဒကာတော်တွေအကြောင်းကိုပြောမယ်နိဗ္ဗာန်အကြောင်းဆိုလို့ရှိရင်လက်မခံတဲ့ပုဂ္ဂိုလ်ကများတယ်ဘုန်းကြီးတော်ပါဠိအာဂုံနေလင်းကြပြောရိုးရိုးလေးစဉ်းစားဉာဏ်နဲ့နားလည်နိုင်တဲ့ပုဂ္ဂိုလ်များနိဗ္ဗာန်ထင်ရှားရှိဘူဘာလဲဟိုမိုးပြာဆိုတဲ့ကိုတော်ကြီးကကိုတော်ကြီးလည်းမဟုတ်ပါဘူးဘာကြီးမှမသိပါဘူးဆိုတော့နိဗ္ဗာန်မရှိဘူးလို့ပြောတယ်အရှင်းတဲ့ပုဂ္ဂိုလ်တွေရှင်းပေးနေကြတယ်ပြောတယ်ဆိုနိဗ္ဗာန်မရှိဘူးတဲ့စီတီပြားခွန်ကြီးနားထောင်ကြည့်လို့အဲ့စကားချာချောက်ခုကောင်းတယ်နော်အယူကနိဗ္ဗာန်ထင်ရှားရှိတယ်အသာတတုတ်ဣတိယပါဠိတော်နိဗ္ဗာန်ထင်ရှားရှိတယ်အကယ်၍နိဗ္ဗာန်ကမရှိဘူးဆိုရင်ဒုက္ခမငြိမ့်နိုင်ရတဲ့တရားဟောတယ်နံပါတ်၄ကနိဗ္ဗာန်ကိုထင်ရှားရှိနံပါတ်1ကအကယ်၍နိဗ္ဗာန်ကိုထင်ရှားမရှိကြနံပါတ်3ကဒုက္ခမငြိမ့်နိုင်ရနံပါတ်4ကအကျင့်ကြောင့်နိဗ္ဗာန်ထင်ရှားရှိနံပါတ်5ကထို့ကြောင့်ဒုက္ခငြိမ့်ရပြီးထင်ရှား၏အဲတော့ဘုရားယဟန္တာဆိုတာသမုဒိသစ္စာပဲဘုရားယဟန္တာရဲ့တန်တန်မှာကိလေသာအာသဝဥပါဒါဆိုတဲ့တရားတွေလွတ်ပြီးတော့စင်ကြယ်တဲ့စိတ်တွေစိတ်တွေရုပ်တွေဖြစ်နေပါတယ်ဒီစိတ်တွေရုပ်တွေကိုငါပဲသူပဲပုဂ္ဂိုလ်တရားပဲလို့ဘုရားယဟန္တာမဆွဲလောက်တော့ဥပါဒဏ်နဲ့လွတ်စင်ကြယ်တဲ့စိတ်တွေစိတ်တွေရုပ်တွေဖြစ်ဘယ်စိတ်ဘယ်စိတ်ဘယ်ရုပ်ဖြစ်ဖြစ်အကုန်လုံးဒုက္ခတွေထားကြည့် နိဗ္ဗာန်ထင်ရှားရှိလို့ဒေသင်ရှင်တဲ့ကဘာတသိ16သင်ရှင်တဲ့ကဘာတသိ7သင်ရှင်တဲ့ကဘာတသိ22သင်ရှင်တဲ့ကဘာတသိသမ္မာသမ္ဗုဒ္ဓဘုရားလောင်းမြာနိဗ္ဗာန်ကိုရှာမိကြတယ်နောက်ဆုံးနိဗ္ဗာန်ဆိုင်သွားနိဗ္ဗာန်လည်းဆိုင်သွားရောနိဗ္ဗာန်အကြောင်းခံလိုက်တော့နိဗ္ဗာန်ထင်ရှားရှိတယ်ဆိုတော့နိဗ္ဗာန်တရားအကြောင်းလည်းခံလိုက်ရောအဲ့ဒီဘုရားယဟန္တာရဲ့တန်တမာရှိတယ်စိတ်တွေစိတ်တွေယုတ်ပြီးဒုက္ခဆိုတော့အစုကငြိမ့်သွားဟုတ်ဒုက္ခငြိမ့်တာတခြားနိဗ္ဗာန်တခြားဆိုတော့ကောင်းစီရွေးစိတ်ဟုတ်တာစာအုပ်ထဲမှာရေးထားတယ်ပါဠိတော်လေးတွေနည်းနည်းကိုးပြီးတော့လူသားမတို့ဖတ်နိုင်အောင်အပြုလို့လဲဘုရားပွင့်ပွင့်မပွင့်ပွင့်ဒုက္ခလည်းရှိတယ်နိဗ္ဗာန်လည်းရှိဒုက္ခဆိုတာဘယ်တရားလဲစိတ်စိတ်တွေယုတ်ပြီးပါတယ်ဗျာဒုက္ခနောက်ဆုံးငြိမ့်သွားတာနိဗ္ဗာန်ငြိမ့်သွားတာလားစိတ်စရိယုတ်ဆိုဒုက္ခတွေငြိမ့်သွားတာဆိုရင်ဒုက္ခငြိမ့်သွားတာဒုက္ခငြိမ့်တာတခြားနိဗ္ဗာန်တခြားဘာကြောင့်ငြိမ့်သွားလဲဆိုရင်နိဗ္ဗာန်ကအကြောင်းခံလိုက်လို့နိဗ္ဗာန်ကဓာတ္တိကိုဉာဏ်ကသွားသိလိုက်တော့သိတဲ့ဉာဏ်ရှိရတဲ့တဏ္ဍာဒုက္ခငြိမ့်သွားဒါကြောင့်နိဗ္ဗာန်ကမရှိဘူးဆိုရင်ဘုရားပွင့်လို့မရဘုရားပွင့်တာနိဗ္ဗာန်အကြောင်းဘုရားပွင့်တာအကျိုးနိဗ္ဗာန်မရှိဘူးဆိုရင်ဘုရားမပွင့်ဘုရားမပွင့်ရင်တဏ္ဍာတွေလည်းမရှိဒါဖြင့်နိဗ္ဗာန်အကြောင်းတရားခံလိုက်လို့ဘုရားပွင့်တယ်တန်ခါးတွေရှိတယ်ဘယ်လိုသွားလဲအဲ့တော့ဩနိဗ္ဗာန်ဆိုတဲ့တရားကဒုက္ခကိုငြိမ့်စေတတ်တဲ့တတ္တိပဲဒုက္ခကိုငြိမ့်စေခြင်းကစွန့်နေတဲ့တတ္တိလူပဲဒုက္ခငြိမ့်ကြောင်းတရားကြီးပဲဒီတရားကိုဘယ်ညာနဲ့ဘယ်စိတ်နဲ့မှသိနိုင်လဲဆိုမစိတ်ကိုစိတ်ဆိုတဲ့မညာကိုညာနဲ့မှသိနိုင်တယ်ဒါပေမဲ့မညာကိုညာမရခင်ဝိပဿနာဉာဏ်ဆိုတဲ့အထွတ်ထိပ်လိုရောက်လာတဲ့အခါကျတော့ဘာကုသိုလ်ဉာဏ်တော်ပြည့်စိတ်ပဲလောကီဘာကုသိုလ်ဉာဏ်တံပြုတ်စိတ်ဒီလောကီဘာကုသိုလ်ဉာဏ်တံပြုတ်စိတ်နဲ့မိဘကိုယောရပြီးတော့ညှို့မှန်းပြီးတော့တန်တားပြီးသိနိုင်တယ်လို့သိနိုင်တယ်ရှိတာဒုက္ခပဲရှိတယ်ဒီဒုက္ခလွန်မြောက်နေတဲ့တရားကတော့မိဘပဲဒုက္ခနဲ့မိဘကိုဆက်ကျင်ပဲဟောက်ဆက်ကင်းကူးပြီးတော့သိတဲ့ဉာဏ်ဒီအောင်ပြုခဲ့တဲ့ဉာဏ်ဒီဘာကုသိုလ်ဉာဏ်တံပြုတ်စိတ်လောကီတတိပရဉာဏ်လို့ခေါ်တယ်ဘာကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းမိဘကိုအောင်ပြုရတယ်ရိုးလေးရတော့မိမိတဏ္ဍာမသာတိမိဘအာသာတိမိမိတဏ္ဍာမစရာမိဘအာစရာမိမိတဏ္ဍာမဖြာတိမိဘကအဖြာတိမိမိတဏ္ဍာမမရဏမိဘကအမတစက်ကျင်မဲ့ပြန်ပြောမယ်နော်ဘုရားယုံနဲ့ပတ်သက်ပြီးတော့6ခုအနိစ္စဒုက္ခအနတ္တ638တတ္တယုံထို့အတူကန္နာယုံထို့အတူရတ္တယုံထို့အတူကုဋ္ဌဘယုံထို့အတူအဲ့တော့တော်တော်လေး18ခုပြီလေ18 5ဒီလေဟုတ်ကဲ့လားအာယုပြတတ်အောင်နှလုံးသွင်းအောင်တစ်ခေါက်ပြပြောမယ်မမြင်ပဲမနေဘူးမြင်မြင်လည်းမရအကုန်လုံးစကုသာရလည်းအနေစာဒုက္ခအနတ္တရင်းစရာအစင်းတာရူပါယုံကလည်းအနေစာဒုက္ခအနတ္တရင်းပြီးစိတ်စကုဝိညာဉ်ကလည်းအနေစာဒုက္ခအနတ္တခန္ဓာလည်းပဲအနေစာဒုက္ခအနတ္တခေါင်းမလုံးခံစားမှုကလည်းအနေစာဒုက္ခအနတ္တတခုသောတရားကိုအနိစ္စဒုက္ခအနတ္တမရှုမြင်ရူပတဏဖြစ်နေတယ်လွတ်နေတဲ့ရူပတဏဖြစ်ဟောဒီမှာရေးထားတဲ့တန်ရာပေါ့ကြိုက်ရင်လောဘမကြိုက်ရင်ဒေါသမတ်တပတ်နေမောဟမောဟဆိုအဝိဇ္ဇာအဝိဇ္ဇာနဲ့နေလို့ရှိရင်တိစ္ဆာကပတ်သွားတခုသောတရားကိုအနိစ္စဒုက္ခအနတ္တလို့သင်အောင်ရှုနေရင်ဝိဇ္ဇာဉာဏ်ပေါ်တဲ့အတွက်အဝိဇ္ဇာငြိမ့်အဝိဇ္ဇာငြိမ့်နေရင်တိစ္ဆာကပြတ်ပတ်လို့မရတော့အဲ့တော့သောတာပတ္ထာသဒ္ဒယုံသောတာဝိညာဉ်သောတာသဖတာသဒ္ဒတနာဒါတွေအကုန်လုံးတစ်ခုချင်းတစ်ခုချင်းအိစ္ဆဒုက္ခတတ္တခန္ဓာပတ္ထာခန္ဓာယုံခန္ဓာဝိညာဉ်ခန္ဓာသဖတာခန္ဓာသမတသာဝိရဏခန္ဓာတနာဒီ6မျိုးလုံးတစ်ခုချင်းတစ်ခုချင်းလည်းအိစ္ဆဒုက္ခတတ္တ6မျိုးလုံးလည်းအိစ္ဆဒုက္ခတတ္တဘုရားစကားဆိုတဲ့စာဟုမြင်းကြောင်းလို့ထားပြီးတော့အဲ့ဒီမြင်းကြောင်းပေါ်မှာမတိမ်မဲနဲ့နှလုံးသွင်းလေးနဲ့ဉာဏ်အမြင်ပေါက်အောင်အာယုံပြုပြေးလာလို့ဝိပဿနာအားထုတ်တယ်ဉာဏ်ထဲမှာဖြင်းလာတော့ဝိပဿနာဉာဏ်ရပြီဇေဝဝတ္တရာရတ္တယုံဇေဝဝိညာဉ်အတ္တဝိရဏတဏ6မျိုးဒါဝတ္တရာခုဒဘာယုံဒါဝိညာဉ်အတ္တဝိရဏတဏ6မျိုးတစ်မျိုးစီတစ်မျိုးစီအကုန်လုံးအနိစ္စဒုက္ခအနတ္တတရားတွေအဲ့ဒါဒီခုခုနဲ့63 68ရဲ့နိစ္စဒုက္ခအနတ္တ3ခုနဲ့ပြောလိုက်တာပေါ့16 5လေးဆိုတော့16 5လေးက40ဟုတ်ကဲ့လား5တလီက90ပေါ့ဟုတ်ကဲ့လား16 5လေး90အဲ90ကို တခဏမြ၅မိနစ်မြ၁၀မိနစ်မြဓာတ်ထဲမှာလွဲရင်လွဲပါစေဘောဟုတ်ကဲ့လားအောင်ယူပြီးတစ်လုံးသွင်းနေကြည့်တာမှာဘယ်လောက်များဆက်ရဆင်ကျဲနေမလဲဆိုတာတရားအောင်တဲ့နေလဲဆိုတာဘယ်လောက်များငြိမ်းနေမလဲဆိုတာအဲ့ဒါတရားစစ်တရားပါအောင်ယူအဲ့လိုအာယုံတရားအာယုံထဲမှာနင်းမွန်းပြီးတော့နေတဲ့အခါမှာကာယကဝစီကမနောကဒုစရိုက်မှုတွေမကူးလွန်တော့လို့ဒီခါတိတ်ခါပြည့်စုံနေတယ်ဘုရားဓမ္မတွေကတဆင့်ပါပဲဘုန်းကြီးတို့ဘုန်းကြီးတို့ကြတော့အာဘသင့်ထားလို့ရှိရင်မရဘူးဒါကဒေသနာကရဏတရားဘုရားဓမ္မတွေကတရားထိုင်ပြီးလို့တရားထိုင်တဲ့ပုံစံလေးမျက်လုံးလေးချာပြီးတော့ကမ္မထအောင်လေးယူလိုက်တဲ့ဟာသီလပြည့်စုံသွားတယ်သီလဝိသုဒ္ဓိဖြစ်သွားသီလနဲ့ပြည့်စုံတယ်ကမ္မထအောင်ကိုဆက်ကညှို့ပြီးတရားအာယုံမရောက်ဘဲနဲ့ဆိုရင်တမာရိသိခါရပညာဆိုတာတရားတော်တစ်ခုစီတစ်ခုစီကိုဝေဖန်ပိုင်းခြားပြီးရှုမြင်တာပညာခေါ်တယ်။အဲဒီပညာသိခါရဖို့ကြတော့ဘုဒ္ဓကအစဉ်မျိုးနဲ့တော့16ကလေး80ဟုတ်ကဲ့လား။ဘူတိခရ6ခုဒီ6ခုကအနိစ္စ6ခုလောက6ခုအနတ္တ6ခုအနိစ္စ6ခုကဘာပါလိမ့်မလဲ။အနိစ္စတရားတွေကဘူးမပါဘူး။ငါသူတော်ရောက်ကြမင်းကမပါဘူး။ဟောမြင်တယ်မြင်တယ်ဆိုတာသက္ကုတ္တရာအတိတကမမြဲတဲ့အနိစ္စတရားပဲကိုမြင်စရာအစင်းနာရူပါယုံကလည်းပဲမမြဲတဲ့အနိစ္စတရားပဲကိုမြင်သည့်စိတ်ဆက်တဲ့သက္ကုရှင်စိတ်ကလည်းပဲမမြဲတဲ့အနိစ္စပဲကိုဒီအာယုံကိုတွတ်တိပြလိုက်တဲ့ခန္ဓာလည်းပဲမမြဲတဲ့အနိစ္စပဲကိုကောပကောခံစားလိုက်တဲ့ဝေဒနာလည်းအနိစ္စမမြဲတဲ့တရားပဲကိုဆိုအောက်ပုတ်ရတယ်။နောက်ကဒုက္ခလာတယ်။ဟောမြင်တယ်မြင်တယ်ဆိုတာသက္ကုတ္တရာအတိတကလည်းပဲတပြက်ဖက်ပြက်ပြီးတော့အပြက်တရားဟာအစဉ်ဖြစ်ဒုက္ခမုံဒုက္ခပဲကိုအစိမ့်နာရူပါယုံကလည်းပဲယုတ်တရားရဲ့အဲ့ဒါစိတ်သက်16ကျက်ပဲရှိတာပြီးတော့ဒုက္ခပဲကိုသက္ကုဝဉ္ဇဉ်မြင့်သည့်စိတ်ကလည်းပဲမျက်တော်တစ်ခါကအပြုမှာဒရေတိတ်မကဖြစ်ပြီးပြက်တယ်ဆိုတော့ဒီအပြက်တရားကြီးကဒုက္ခပဲကိုအာယုံတို့တက်တဲ့ဖတ်တာလည်းဒုက္ခကောင်းမကောင်းခံစားတော့လည်းဒုက္ခဒီတရားတွေကိုဒုက္ခလို့မရှုမမြင်နဲ့မရှုမမြင်တော့ကြဒီအာယုံကိုတတ်မှတ်တဲ့တစ်ခါလည်းဒုက္ခပဲကိုအောင်ပြုတ်တော့ဟောတော့အနတ္တလာတယ်သက္ကုတ္တရာရူပါယုံကလည်းပဲအဲသက္ကုတ္တရာအတိတ်ကလည်းပဲစင်စစ်အနတ္တတရားပဲကိုအနှစ်ပဲအခွင့်ရဲ့အခါရဲ့ပဲရှိပိုက်ဆိုင်မှုပဲရှိမိမိလိုလိုလည်းပဲလိုက်မဖြစ်ပြောင်းလို့လို့လည်းရတဲ့တရားမဟုတ်ဘူးလေးမျိုးအနှစ်တရားရှိသောကြောင့်အနတ္တပိုက်ဆိုင်မှုရှိသောကြောင့်အနတ္တအလိုလိုမလိုက်သောကြောင့်အနတ္တမဖြစ်ပြောင်းကြောင်းကြောင်းဆိုင်လို့ဖြစ်တဲ့တရားမျိုးဟုသောကြောင့်အနတ္တအနတ္တလေးမျိုးရောက်ကြတာအဲ့တော့အစိမ့်နာရူပါယုံကလည်းအနတ္တယင်းသိဆိုင်ဆက်ကူညင်စိတ်ကလည်းအနတ္တအာဟုတုပြတဲ့ဖတ်တာလည်းအနတ္တဟောကောင်းကောင်းခံစားတဲ့ဝေဒနာလည်းအနတ္တဒီတရားတွေကိုအနတ္တလို့တစ်ချက်မှမရှိရင်ရတ္တတနာပေါ်လို့အဲ့ဒီရတ္တတနာလွတ်နေတဲ့အချိန်ပေါ်မှာမြင်တယ်ပြတ်တယ်ဖြစ်လိုက်တဲ့တနာတွေကအလုံးထက်တာဆိုဘူတော်နဲ့ထက်ထားလို့မဆက်တော့ဖြစ်သမျှတနာအားလုံးကိုတတိနဲ့သိမ့်ကျုံပြီးတော့ညံနဲ့ရှုလိုက်တော့ဒါအနတ္တတွေပဲအဲ့တော့ရူပါယုံပါအနိစ္စ6ပုံဒုက္ခ6ပုံအနတ္တ6ပုံဟိုတူပဲတတ္ထယုံပါ6ခုမူတရားပြီးတော့အနိစ္စ6ခုဒုက္ခ6ခုအနတ္တ6ခုဒါကြောင့်ယုံပါလည်းပဲ63 18ရတယုံပါလည်း63 18ကုသပါမလည်း63 18 18 5 ဤအနိစ္စဒုက္ခအနတ္တပေါင်း90အဲ့တော့ဘူးလေးကိုပြန်ပြောမယ်နော်ဘလုံးကောင်းတာတရားစစ်တရားပါဒီအာရုံထဲမှာနေတဲ့ကဘာအကုသို့မှလည်းမဖြစ်ဘာမှနှလုံးမသားနေရပူပန်တာလည်းမလာဘူးရှိတာကစေစိတ္တေယုတ်နိဗ္ဗာန်နိဗ္ဗာန်ကိုလိုချင်စိတ်စိတ္တေယုတ်ကိုညာမြင်ထက်ထက်ကြည်ကြည်ညံ့ညံ့အနိစ္စဒုက္ခအနတ္တထောင်းထောင်းကြောင်ရှုမှနိဗ္ဗာန်ကိုရောက်နိုင်ပြီဒါအထုပဲအဲဒါသက္ကုသာရနဲ့ရူပါယုံကယုတ်တရားသက္ကုဝိညာဉ်ကစိတ်တရားဖတ်တာဝိညာဉ်ကတဏှာကစိတ်တရားဟုတ်ကဲ့လားဝိတုယုတ်၅မျိုးတမီးပြောလိုက်ရင်သက္ကုတ္တရာအကြည်ဓာတ်သောတာပတ္တရာအကြည်ဓာတ်ကာနပတ္တရာအကြည်ဓာတ်စေဝံပတ္တရာအကြည်ဓာတ်ကာပတ္တရာအကြည်ဓာတ်အထုုပ်ကားပါအာယုံကရူပါယုံသတ္တာယုံကာတာယုံယတ္တာယုံဖုတ္တပါယုံအာယုံ၅ပါအဲ့ဒါယုတ်တရားအဲ့ဒါရူပခန္ဓာအစ်စ်အဲ့ဒါဝိပန္နရှုရမယ်ရှုခွင့်ရှုွက်ရူပခန္ဓာအစ်စ်ဒီတစ်ကောင်လုံးတစ်ကောင်လုံးကိုရူပခန္ဓာလို့ဓာတိလေးပါအစုဝေးပဲလို့စာပါရှိတဲ့အတိုင်းခင်ဗျားဟောတဲ့အတိုင်းနားလည်ထားကြပါရှုတဲ့ခါကျအကောင်းထဲမရှိပါဘူး။ဒါပေမဲ့ဝိတုယောက်6ပါးဆိုတဲ့ပြန်ပြောရင်သက္ကုပ္ပတာရာ၊ဘာယုံ၊သက္ကုဝိညာဉ်၊ဘောပါဟုသက္ကုပ္ပတာရာ၊သောတာပ္ပတာရာ၊ခန္ဓာပ္ပတာရာ၊စေဝံပ္ပတာရာ၊ခန္ဓာပ္ပတာရာ၊ဘုကအာယုံကရူပါယုံ၊သတ္တယုံ၊ခန္ဓာယုံ၊ယတ္တယုံ၊ဖုတ္တပါယုံ။အဲ့ဒါယုတ်တရားတွေ။အဲ့ယုတ်တရားတွေကလက်နဲ့တို့လို့ထိလို့မရဘူး။ ဟုတ်ကဲ့လားဘာလို့ဆက်လုပ်ကြလို့မရဘူးရွှေလို့ပြောင်းလို့မရဘူးပုံတန်တာမရှိဘူးသဘောတတ်တယ်ပဲအဲ့ဒီယုတ်တရားတွေဟာဝိပန္နကြီးအာဟုဘူမိအစ်စ်အကောင့်ထဲမရှိဘူးပုံညတသဘောပေါ့ပုဂ္ဂလတတ္တဇီဝစိတ်သုံးနေတဲ့သဘောတွေအဲ့ဒါတွေကိုသင်အောင်အောင်ပြုပြီးတော့ဒီတရားတွေကအနိစ္စဒုက္ခနတ္တတရားတွေပဲလို့လက္ခဏာ၃ပါးသင်ရအဲ့ဒါယုတ်တရားရုပ်ခန္ဓာတွေဟောစိတ်တရားဟုတ်ကဲ့လားသတ္တဝိညာဉ်သောတာဝိညာဉ်ကာတဝိညာဉ်ဇေဝဝိညာဉ်ကာဝိညာဉ်အဲ့ဝိညာဉ်၅ပါးပါလေဝိဝိညာဉ်နဲ့ခန္ဓာအဲ့ဒီဝိညာဉ်နဲ့ခန္ဓာပုံမှန်တဏ္ဍာရှိလို့လားဂရိမြတ်စနဲ့မရလို့လားဘာလို့ဆုလုပ်ကြလို့ရမလားရွှေလို့ပြောင်းလို့ရမလားအမှုံပွားလေးတော့မရှိဘူးဉာဏ်မျက်စိရှိတဲ့ဉာဏ်ဝမှာသာစင်ကျင်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်မှာသာထင်နိုင်တဲ့တရားအဲ့ဒါစိတ်ဝိညာဉ်နဲ့ခန္ဓာနောက်ဝေဒနာကဝေဒခန္ဓာဟတ္တနဲ့တဏ္ဍာကပင်ရခါတင်ခါရခါတာဟုတ်ကဲ့လားဝေဒနာခန္ဓာဝေဒနာပင်ရပင်ရလည်းမကြိုက်ခဲ့ဘူးဆိုတော့ဒီနေရာမှာပြောခွင့်နည်းနည်းဟာတော့မာသကုပ္ပဒါရရဲ့ရူပါယုံရဲ့သကုဝိညာဉ်ဒီတရားသုံးပြောကတစ်ချိန်တည်းမှာတစ်ပြိုင်တည်းပေါင်းဆိုလိုက်တယ်နော်တစ်ချိန်တည်းမှာတစ်ပြိုင်တည်းဖြစ်ပြီးတစ်ပြိုင်တည်းပြတ်လာအဲ့ဒီတရားသုံးမျိုးဖြစ်လိုက်တဲ့အခါမှာဘုရား6မျိုးဖြစ်သွားတယ်အဲ10မျိုးဖြစ်သွားတယ်လို့ပြောပါ10မျိုးသကုပ္ပဒါရရဲ့ရူပါယုံက2မျိုးသကုဝိညာဉ်ဆိုတော့3မျိုးမနေဘူးလားကျန်တဲ့5မျိုးလေး like ဆိုဟာတာဝိရဏပညာဉာဏ်စေရဏစေရဏသီဝိတ္တေဧကကရာဧကကရာမြေကာရာဒီစတဲ့ဘက်ကတော့စိတ်ဖြစ်တိုင်းဖြစ်တယ်ဆိုတာစိတ်နဲ့အတူဖြစ်လူပြတ်တဲ့တရားကိုဖြည်းဖြည်းနဲ့သူချင်းပြောပြအာယုံကိုတွှစ်ထိတတ်တဲ့တတ္တိဖြတ်တာဒီဖြတ်တာလုံးဝမဖြစ်ဘူးဆိုဒီအာယုံမထင်နိုင်ဘူးမသိနိုင်ဘူးသကုဉ္ဇဉ်စိတ်မဖြစ်နိုင်တော့အာယုံတွေးထိလိုက်တာနဲ့ဒီအာယုံကောက်မကောက်ခံစားတာဝေဒနာဒီအာယုံကိုဘာပဲလို့မှတ်သားတာပညာဒီအာယုံတို့စစ်ဆော်ပြတတ်တဲ့တတိစေရနာအတ္တဝေဒနာပညာစေရနာဒီတရားတွေဖြစ်ခိုက်မှာမပြတ်အောင်စောင့်ကြည့်တတ်တဲ့တတိဇီဝိတ္တေဟုတ်ကဲ့လားနာဇီဝိတ္တခေါ်တယ်အဲ့ဒီအာယုံကိုတက်ဝင်တတ်တဲ့တတိဒီကိကရာဒီအာယုံကိုနှလုံးသွင်းတတ်တာတတိမနတိကာရာဒီနေရာကြတော့မဒီကာရဘုံညတာထက်ထက်ပြောလို့ရှိတယ်။ဒီအဆောက်အကြီးပါဒီက6ဆင်းရှိတယ်။ဒဇင်းဒဇင်းလင်း7ဖြစ်ရှိတယ်။7 6လေး66။ဒီကတစ်ဖြစ်တစ်ဖြစ်ကလည်းပဲသူက6လက်မှကျော်။တပေနေရအဲ့ဒါမှနင်းချက်နဲ့ပန်းနဲ့။တကြီးရွယ်ဦးတို့နင်းမှမသိနင်းရကပန်းမသိတဲရဆင်းမှမသိဆင်းရ။ဒီကတိကြီးသိကျဲနေလို့ရှိရင်မောလာတာ။အသက်ကြီးတဲ့ဘုရား။အဲ့ဒါဘုန်းကြီးကမဆောက်ခင်တဲ့အဲ့ဒါဒီအကုန်လုံးအောင်ယူပြီးတော့ပုံစံချချီကျော်က6လက်မှရှိတယ်ချီမင်းကတပေးရှိဒါနှလုံးမသွင်းတဲ့ပုဂ္ဂိုလ်ဒီအထိမဟုတ်ဘူးဒါကဘယ်နှစင်းရှိပါလိမ့်မလဲလို့တစ်စင်းလောက်တဲ့ပုဂ္ဂိုလ်ကနှလုံးမသွင်းရင်ပြီးပါမလားဒါကတစ်စင်းလည်းဘယ်နှစ်ပြည့်ရှိပါလိမ့်မလဲလို့နှလုံးမသွင်းရင်ပြီးပါမလားဟုတ်ကဲ့ဒါကြောင့်တိတယ်ဆိုတာမှမနတိကာရမပါဘဲနဲ့မသိဘူးတော့မနတိကာရဆိုတတ္တိကနှလုံးသွင်းမယ်ဟုတ်ကဲ့လားအာယုံကိုတွေ့တိရတာဟတ်တာခစားတာဝိရဏပတ္တရာပညာဒီအောင်ပါပဲလို့ဒီတရားတွေဟုတ်ကဲ့လားမပြတ်မစီအောင်စောင့်တာဇီဝိတ္တေဒီအာယုံမှာတက်ဝင်နေတာဒီကကရာဒီအာယုံကိုထင်အောင်နှလုံးသွင်းတာမတိကာရအဲ့တော့မြင်လိုက်တဲ့အခါမှာအာလုံးတတ္တိ10မျိုးသကုပ္ပဒါရရဲ့ရူပါယုံရဲ့သကုဝိညာဉ်ရဲ့ဒီတရား3မျိုးကတစ်ချိန်တည်းမှာတစ်ပြိုင်တည်းတက်ဆိုင်လိုက်ဒါဥပချင်းပြိုင်နေတာဒီခါမှာတရား10မျိုးဖြစ်သွားဘုရားစတဲ့မိတ်ကုန်လုံးတပိုင်းပဲပါတာအတူဖြစ်အတူပြတ်အဲ့ဒီတရား10မျိုးကိုခန္ဓာနဲ့ဝေပါလိုက်တော့ဟုတ်ကဲ့လားသကုပ္ပဒါရနဲ့ရူပါယုံကယုတ်တရားရူပခန္ဓာအတူရှိအနေနဲ့မရှိဘူးသကုဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဝေဒနာကဝေဒနဲ့ခန္ဓာပညာကပညာခန္ဓာဉာဏ်နဲ့စိတ်တစ်ခုစီတစ်ခုစီလည်းတခါလည်းခန္ဓာပဲအကုန်လုံးလည်းတခါလည်းခန္ဓာပဲအဲ့ဒီခန္ဓာ၅ပါးကမျက်တော့တစ်ခါကကိုမခံမဲနဲ့ခုဖြစ်ခုပြတ်သွားတာဥပါဏရဲ့အာဘူမိခန္ဓာကဒီအကောင်ကြီးမဟုတ်ဘူးဒီအကောင်ကြီးရှုလို့ကမ္မထာမှရင်တမထာကမ္မထာမှမဝိပဿနာအကောင်ထည်မရှုရဘူးသဘောတတိရှုရတာအဲ့ဒါသိကြမှတ်ထားဟုတ်ကဲ့လားအဲ့တော့အလုံးကိုတရား3မျိုးပေါင်းဆက်လိုက်တာနဲ့တရား10မျိုးတပြိုင်တည်းဖြစ်သွားအတူဖြစ်အတူပြည့်အဲ့တော့ကြားလိုက်ရင်လည်း10မျိုးနားလိုက်ရင်လည်း10မျိုးဟုတ်ကဲ့လားစားလိုက်ရင်လည်း10မျိုးကြည့်လိုက်ရင်လည်း10မျိုး10မျိုးဆိုတာတစ်မျိုးတစ်မျိုးကိုအနိစ္စဒုက္ခအနတ္တာကြီးပဲ10ခုလုံးပါလေ10ခုပဒါရအကြည်တကလည်းအနိစ္စဒုက္ခအနတ္တာ အစင်းတာရူပါယုံလည်းနိစ္စဒုက္ခနာတ္တသကုဉ္ဇမိတိစိတ်ကလည်းနိစ္စဒုက္ခနာတ္တဖတ်တာလည်းနိစ္စဒုက္ခနာတ္တဝေဒနာလည်းနိစ္စဒုက္ခနာတ္တပညာလည်းနိစ္စဒုက္ခနာတ္တဟုတ်ကဲ့လားပြီးတော့ဇီဝိတ္တေလည်းနိစ္စဒုက္ခနာတ္တဖတ်တာဝေဒနာစေရနာဇီဝိတ္တေဧကရမတိကာရအဲတကူချင်းတကူချင်းကိုနိစ္စဒုက္ခနာတ္တဒီပဲဆိုအနိစ္စဒုက္ခနာတ္တပေါင်း10မျိုးဆိုတော့30ဖြစ်မနေဘူးလားအဲ့မြင်တာမြင်ရတယ်ဆွဲလန်းစရာတခုမှမရှိဘူးစဉ်းကျင်ကြည့်လိုက်တော့အနစ်္ဆာဆိုတာမကောင်းဘူးကောင်းလို့လားလို့ဒုက္ခဆိုတာကောင်းလို့လားလို့အနတ္တဆိုတာကောင်းတာမဟုတ်ဘူးဟိုဒီကောင်းတဲ့တော့အနတ္တကောင်းပဲဆိုတော့အလွန်နာစရာကောင်းအနစ်္ဆာဒုက္ခအနတ္တတရားတွေကိုအနစ်္ဆာဒုက္ခအနတ္တတရားတွေလို့ရှုပြင်တဲ့ဉာဏ်ကသာကောင်းတာအရှုခါတဲ့အနစ်္ဆာတဘောဒုက္ခတဘောအနတ္တတဘောတွေဘယ်ကောင်းမလဲကောင်းတယ်ဆိုရင်ဒါလောကဘယ်လုံမြောက်တယ်အဲ့တော့မြင်လိုက်လို့ရှင်လည်းပဲအနိစ္စဒုက္ခအနတ္တပါ10မျိုးဆိုတော့30ဟုတ်ကဲ့လားဒါဖြင့်ကြားလိုက်တယ်နမ်းလိုက်တယ်စားလိုက်တယ်ဖြိလိုက်တယ်ငါးမျိုးမနေဘူးလားတစ်မျိုးတစ်မျိုးလျှင်အနိစ္စဒုက္ခအနတ္တ30ဆိုတော့35ဆိုတော့အနိစ္စဒုက္ခအနတ္တပါ150မနေဘူးလားဟောတွက်တယ်နီးရအနိစ္စက50ဒုက္ခက50အနတ္တ50အဲ့ဒီတစ်ခုချင်းတစ်ခုချင်းအောင်ပြုနေလို့ရှိရင်ဒီလားလည်းလုံကြုံလို့စိတ်ကလည်းကမ္ဘာအောင်သက်ဝင်တော့တမာရီလည်းဖြစ်လို့ဒီတရားတွေကိုကောက်ကရှုမြင်နေတော့ပညာလည်းဖြစ်လို့သိခါသုံးပါးဆိုအจิตတရားအဲ့ဒါအာထုတ်တာခေါ်တယ်အလုံးကောင်းတာအဲ့တော့150ကိုဒါဉာဏ်ပညာဖြန့်လိုက်တာပေါ့ဟုတ်ကဲ့လားအဲ90ကိုမြတ်စွာဘုရားကိုတရားတော်အခုတရားတော်ဘုန်းကြီးပြောပြတော့ဒကာဓမ္မတွေရဲ့ညာပြည်တဲ့ပုဂ္ဂိုလ်တွေဟုတ်လိုက်လေမှန်လိုက်လေဒါဖြင့်ငါငါနဲ့တစ်သက်လုံးငါဟာမြင်တာနဲ့လည်းမလွတ်ကြားတာနဲ့လည်းမလွတ်နားတာနဲ့မလွတ်စားတာနဲ့မလွတ်ထိတာနဲ့လည်းမလွတ်ဒီနေ့အာယုံ၅ပါးနဲ့လွတ်တဲ့အခါလည်းမရှိပါလားအာယုံ၅ပါးတစ်ပါးပါထင်တိုင်းထင်တိုင်းအနိစ္စဒုက္ခအနတ္တတွေပဲဖြစ်နေတာကိုဒါဖြင့်နေသာနေရငါပဲသူပဲလို့ပြောတာပြောရဟုတ်ကဲ့လားတကယ်ရှိတဲ့တရားတော့အနိစ္စဒုက္ခအနတ္တသာပဲရှိတာကိုနိစ္စဒုက္ခအနတ္တလို့လို့ဘာမရှိပဲကိုအဲ့လိုညာကတက်ဝင်သွားတာအဲ့ဒီညာမျိုးရင့်ကျက်လာအောင်လေ့ကျင့်ရမိဘနဲ့အလုပ်ကလူရဲ့အလုပ်မဟုတ်ဘူးညာရဲ့အလုပ်တော့သွားခြင်းရချင်းနေခြင်းထိုင်ခြင်းပထမတော့ထိုင်ပြီးတော့ကိုယ်စိတ်ချပြီးတော့ထုတ်တာထင်အောင်ပြုံရှုမြန်နောက်တော့ရချင်းလည်းရနောက်တော့လမ်းလျှောက်လည်းရအာနောက်တော့အေးစိတ်အိတ်နေခြင်းလည်းပဲသိပ်မလို့ချင်တော့ဒီကမ္ဘာအောင်တဲ့တက်ဝင်သွားအဲ့ဒါညာတော့အားဖြင့်တရားခိုင်ကြသူဆိုထွက်သက်ဝင်သက်ပဲရှူကြချက်ကြတာအခုဒီမှာတော့ဒီစာသင်ပေးတယ်တရားဒီလိုဟောတယ်ဒီလိုနှလုံးသွင်းကျင့်သုံးရမယ်လို့နမူနာပေးတယ်အလေးချက်ပြီးတော့အဲ့တော့မြတ်စွာဘုရားကိုဘုရားဟောပါဠိတော်ရွတ်ဆိုပြီးတော့ဒီပါဠိတော်မှာလာတဲ့အနိစ္စဒုက္ခအနတ္တ90ကိုဟုတ်ကလားအနိစ္စ30ဒုက္ခ30အနတ္တ30ပေါင်းလိုက်ရင်90ကိုဟုတ်ကလားထင်အောင်အောင်ပြုပြီးတော့ရွတ်ဆိုမှုသောပြီးတော့ဘုရားဘုရားထိုင်သိညာမယ်ဆက်လိုက်ဆိုကြစက်ခုံနိစ္စတော
်
ဒုက္ခတော
်
အနတ္တတော
်
ဝိပါဒန္တိဘုံပုဂ္ဂိုလ်နိစ္စဒုက္ခအနတ္တဒါတွေတွဲလိုက်တယ်ပြန်သွားနော်မနက်တခုချင်းဆိုရတခုချင်းဘယ်လိုဆိုလဲဘုန်းကြီးဆိုပြမယ်နော်အောင်ပြုနားထောင်စက်ခုံနိစ္စတော်သာနာတော်ပတ္တတော်ဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသက္ကုံဒုက္ခတောသာနာတောပတ္တတောဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသက္ကုံအနတ္တတောသာနာတောပတ္တတောဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသုဟောတံနိစ္စတောဒုက္ခတောအနတ္တတောသာနာတောပတ္တတောဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသတ္တိအနိစ္စတောဒုက္ခတောနတ္တတောသာနာတောပတ္တတောဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသောတဝိညာဏနိစ္စတောဒုက္ခတောသတ္တတောသာနာတောသတ္တောဝိဇ္ဇာပြတိဝိဇ္ဇာဥပ္ပစတိသောတသဗ္ဗတံနိစ္စတောဒုက္ခတောအနတ္တတောသာနာတော ဝိဇ္ဇာဥပ္ပစတိနတ္တသနာနိစ္စတောနိစ္စတောဒုက္ခတောဒုက္ခတောနတ္တတောနတ္တတောသာနာတောသာနာတောဝိဇ္ဇာပြေတိဝိဇ္ဇာဥပ္ပစတိနတ္တသနာနိစ္စတောဒုက္ခတောဒုက္ခတောနတ္တတောသာနာတောသာနာတောဝိဇ္ဇာပြေတိဝိဇ္ဇာဥပ္ပစတိနတ္တသနာနိစ္စတောဒုက္ခတောဒုက္ခတောနတ္တတောသာနာတောသာနာတောဝိဇ္ဇာပြေတိဝိဇ္ဇာဥပ္ပစတိနတ္တသနာနိစ္စတောဒုက္ခတောဒုက္ခတောနတ္တတောသာနာတောသာနာတောဝိဇ္ဇာပြေတိဝိ ပဲဤဝိဇာဝိဇာဤဥပ္ပစီဖြစ်ဤဆိုလိုတာတော့အနိစ္စဒုက္ခအနတ္တဆိုတာဘယ်တရားတွေပဲအဲ့တရားကြီးကအနိစ္စဒုက္ခအနတ္တပဲလို့သိနေရှုမြင်နေရင်အဝိဇ္ဇာငြိမ့်တဲ့ဝိဇ္ဇာဉာဏ်ပေါ်နေတယ်အဝိဇ္ဇာငြိမ့်လို့ရှိရင်မိစ္ဆာကပတ်လို့မရတော့ဘူးဝိဇ္ဇာဖြစ်မှသင်္ခါရဖြစ်လို့ရတယ်သင်္ခါရဖြစ်မှဝိညာဉ်ဖြစ်လို့ရတယ်ဝိဇ္ဇာကမဖြစ်ဘူးဆိုဉာဏ်တရားတွေလုံးဝမဖြစ်တော့ဘူးဒါမိစ္ဆာကပြတ်တယ်ဝိဇ္ဇာဉာဏ်နဲ့အဝိဇ္ဇာကတစ်ချိန်တည်းမှာတစ်ပြိုင်တည်းဖြစ်လို့မရဘူးလေဒီတရားတွေတစ်ခုချင်းတစ်ခုချင်းဝိဇ္ဇာဉာဏ်ဆိုတဲ့အနိစ္စဒုက္ခအနတ္တလို့ထင်အောင်ရှုနေတဲ့ထိုးထွင်းသိနေတဲ့ဉာဏ်ပေါ်နေတဲ့အခိုက်ပါအဝိဇ္ဇာငြိမ်းပြစ်ဆောင်တော့ပြတ်ဟုတ်ကဲ့လားဝိဇ္ဇာငြိမ်းနေလို့ရှိရင်ဒုက္ခလည်းငြိမ်းအလိုကောင်းတာအဲ့တော့နောက်ဆုံးထုတ်လိုက်တဲ့အခါကျတော့မနဲ့အောင်တဲ့ဒီတရားတွေတစ်ခုချင်းတစ်ခုချင်းလုံးသွင်းနေကြတော့ထင်းနဲ့ထင်းနဲ့နေတာပေါ့အောင်နဲ့နောက်ဆုံးကျတော့ဩဒီခါမှာဒီတရားတွေနှလုံးသွင်းခိုင်းမှာငါ့မှာအဝိဇ္ဇာပြုတ်နေတာပဲကိုအဝိဇ္ဇာဖြစ်ပါကုန်မြင်ပြစ်ဆောင်တော့ပဲရတာပဲကိုလေစားကတန္တရာဆိုတဲ့ဒုက္ခအဆူကြီးငြိမ့်နေတာပဲကိုအလုံးတရားအရာတွေ့ငြိမ့်လိုက်တဲ့ဖြစ်ချင်းဟုတ်ကဲ့လားကိုင်းဆုံးဇေဝံဇေဝံ
မ
ိစ္ဆာတော
်
ဒုက္ခတော
်
အနတ္တတော
်
သာနာတော
်
သာနာတော
်
ဝိဇ္ဇာပိယတိဝိဇ္ဇာဥပ္ပစတိရတ္တိမိစ္ဆာတော
်
ဒုက္ခတော
်
တတ္တတော
်
သာနာတော
်
ဘတ္တတော
်
ဝိဇ္ဇာပိယတိ
ဝ
ိဇ္ဇာဥပ္ပစတိသေဝဝိညာဏံသေဝဝိည
ာ
ဏံနိစ္စတော
်ဒ
ုက္ခတော
်
တတ္တတော
်
သာနာတော
်
ဘတ္တတော
်
ဝိဇ္ဇာပိယတိ
ဝ
ိဇ္ဇာဥပ္ပစတိသေဝတပ္ပတံနိစ္စတော
်
သာနာတော
်
နိစ္စတော
်
ဒုက္ခတော
်
နတ္တတော
်
သာနာတော
်
ပတ္တတော
်
ဝိဇ္ဇာပိယတိ
ဝ
ိဇ္ဇာဥပ္ပစတိသေဝတပ္ပတံနိစ္စတော
်
ဒုက္ခတော
်
နတ္တတော
်
သာနာတော
်
ပတ္တတော
်
ဝိဇ္ဇာပိယတိ
ဝ
ိဇ္ဇာဥပ္ပစတိသေဝတပ္ပတံသာဝိရဏံ
န
ိစ္စတော
်ဒ
ုက္ခတော
်
တတ္တတော
်
သာနာတော
်
ပတ္တတော
်
ဝိဇ္ဇာပိယတိဝိဇ္ဇာဥပ္ပစတိတတ္တတနာနိစ္စတော
်
သာဒုက္ခတော
်
တတ္တတော
်
သာနာတော
်
ပတ္တတော
်
ဝိဇ္ဇာပိယတိ
ဝ
ိဇ္ဇာဥပ္ပစတိกายัง นิสสาทော
ท
ุกขทော
อ
นัตตทောสาณทောปัตตทောวิสสาปิยติว
ิ
สสาอุปัสสติพุทธะเมนิสสาทော
ท
ุกขทောอนัตตทောสาณทောปัตตทောวิสสาปิยติวิสสาอุปัสสติกายวิญญาณัง
น
ิสสาทော
ท
ุกขทော
อ
นัตตทောสาณทောปัตตทောวิสสาปิยติ
ว
ิ
สสาป
ิ
ย
ติวิสสาอุปัสสติกายตัพพตัง
กายต
ั
พพต
ังนิสสา
ท
ောทุกขทော
อ
นัตตทောสาณทောปัตตทောวิสสาปิยติ
ว
ิ
สสาป
ิ
ยติ
วิสสาอุปัสสติ
กาย
ตัพพตสากาย
ตัพพตสา
วิรณัง
น
ิสสาทော
ทุกขท
ော
อ
นัตตทော Sadada, Sadada, Wisabiadi, Wisal Wisabi, Kabadana, Nisado, Lotado, Nadado, Sadada, Sadada, Wisabiadi, Wisal Wisabi, Utuyo, Nava. I don't want to call it. This idea, me Yakidaja, when you Nava, me Yakidaja.ဘုသူယောခေါ်တယ်အာယုံအာယုံသာတိစရာကိုအတိခံတရားတွေကိုအာယုံဘုသူယောက၅ပါးအာယုံ၅ပါးအဲ့ဒါယုတ်တရားရူပခန္ဓာတစုဟုတ်ကဲ့လားဝိညာဉ်၅ပါးကဝိညာဉ်ခန္ဓာတစုဟုတ်ကဲ့လားအတ္တ၅ပါးဝေဒနာ၅ပါးတဏ္ဍ၅ပါးအဲ့ဒါစိတ်တိတ်တွေဟုတ်ကဲ့လားဝိညာဉ်ခန္ဓာတဉ္ဇခန္ဓာတေကာရခန္ဓာတစုအဲ့ဒီခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့ရှုနေရမှာဝိပဿနာဆိုတာ။ဘုန်းကြီးပြောတဲ့တာကတော့ဝိဇာပိယတိဝိဇာဥပ္ပစ္စတိဒါလေးပတ်တာ။ဘာလို့မရလဲ။အနိစ္စဒုက္ခအနတ္တလို့ထင်အောင်ရှုရမှာ။ဘယ်တရားတွေကအနိစ္စဒုက္ခအနတ္တလဲဆိုရင်သက္ကုကာရအကြည်ဒ၊သောတပ္ပရအကြည်ဒ၊ခန္ဓာပ္ပရအကြည်ဒ၊စေဝံပ္ပရအကြည်ဒ၊ကာပ္ပရအကြည်ဒ၊အာယော၅ပါး၊ဝိညာဉ်၅ပါး၊ဖတ်တာ၅ပါး၊ဝေဒနာ၅ပါး။ဟုတ်ကဲ့လား။တဏှာ၅ပါးအဲ့ဒါတွေကအကောင်လုံးစိတ်တွေစိတ်တွေတွေရုပ်တွေပဲအဲ့ဒါခန္ဓာ၅ပါးပဲအဲ့ဒါဝိစဉ်ရတရားတွေပဲအဲ့ဒါတန်ត្រာတွေပဲတန်ត្រာတန်ဆိုအဲ့ဒီတရားတွေကိုတန်ត្រာခေါ်တာဟုတ်ကဲ့လားခုနတန်ត្រာကပြောင်းချင်တယ်တန်ត្រာပဲမှလည်းမပြီးဟုတ်ကဲ့လားအဲ့လိုဖြစ်အဲ့တော့အဲ့ဒါတွေကိုအနိစ္စဒုက္ခအနတ္တထောင်းထောင်းကြောင်ရှုတာဟုတ်ကဲ့လားမိဘရောက်မယ်ဒီလိုသွားနေတယ်အဲ့တော့သင်ညိုဆရာစေစေတေယုတ်မိဘလေးမျိုးဒီလေးမျိုးတော့လိုချင်တဲ့နိဗ္ဗာန်နိဗ္ဗာန်ကိုလိုချင်ရင်စိတ်စတဲ့ယုတ်ကိုညာမြင်ထက်ထက်ကြည်ကြည်ညင်းညက်ဒိဋ္ဌဒုက္ခအနတ္တထောင်းထောင်းကြောင်ရှုမှနိဗ္ဗာန်ရောက်နိုင်တယ်အဲ့ဒါကမ္မထာဝိပါဒကမ္မထာဆိုရင်ဒိဋ္ဌဒုက္ခအနတ္တပါမှာဝိပါဒကမ္မထာဒိဋ္ဌဒုက္ခအနတ္တမပါဘူးဆိုရင်ဝိပါဒကမ္မထာမဟုတ်ဘူးလို့သိချင်သူပြအဲ့ဒါဒီလိုဆိုဟုတ်လားအကြောင်းရလေးနဲ့တကွာဒီကိုကြုံတွေ့ပြောဘီလာပြန်ဦးတိလာဆိုတဲ့ဆရာတော်ကြီးကဘုန်းကြီးတို့အဖွဲ့ကြီးရဲ့ဩဝါဒစီရဆရာတော်ကြီးတပါးပဲဒီမြန်ဘုန်းကြီးတွေမထားဘူးအဲ့ဒီတပါးအားပဲအဲ့ဒါဆရာတော်ကြီးကနှစ်ပတ်လည်မှာဩဝါဒပေးတယ်သူကလူဘာခေါ်လဲရန်ကုန်မြို့မျက်နှာပုံလူတွေရဲ့သုတ္တကတွေများတာလူကြီး30ကျော်ကျော်လောက်အဲ့ဒီလူတွေဟာတရားတွေအားထုတ်တာနေရာတွေတတ်နေပြီအတော်ကြီးကလမ်းလျှောက်ကြလမ်းလျှောက်တော့တချို့ကလည်းလက်ဖက်ဆိုင်ထိုင်ပေါ့တယောက်ကပြောတယ်တို့လည်းအားထုတ်တာကွာရစီလုံးလည်းပြီးပြီခုပါဆက်လို့ပါမသိဘာကွာဆရာလိုတာပေါ့လို့ဆရာလိုတာပေါ့အဆရာဘာခက်လဲဥဒ္ဓကလာရှိပါမယ်ဒီတပြဥဒ္ဓကလာရှိတာပဲဘင်းညတရားပွဲလို့ဒီစိတ်သုံးတယ်တကယ်လူမကြီးကြီးတွေပေါ့ဆရာတော်ကြီးကဟောဟောတယ်ဘာလို့အာကုန်နေဒါလေးထားတယ်အိစ္ဆဒုက္ခအနတ္တပေါ့အောင်ရှိပါမယ်အိစ္ဆဒုက္ခအနတ္တလက္ခဏာ3ပါးတင်ရှိမှဝိပဿနာလို့အဲ့လိုခေါ်လိုက်သူချင်းတပါးမှာဆရာတော်ကနှိမ့်ပါလဲဟောတာဘေးအခုတည်းကအဲ့ဒီပြန်လျှောက်တယ်။ဟာတကယ်လို့လောက်လာတာအနိစ္စဒုက္ခတတ္တပါဘူးပြရတယ်။ဟုတ်ကဲ့လား။အဲ့တော့တရားဟောတာအနိစ္စတော့ဒုက္ခတော့အနတ္တတော့ဇာနာတော့သိရတယ်။ဘာသာတော့ရှုမြင်ရတယ်။ဒီခါမှာဝိဇ္ဇာငြိမ်းတဲ့ဝိဇ္ဇာဉာဏ်ပေါ်နေပဲတဲ့။ဝိဇ္ဇာငြိမ်းလို့ရှိရင်ပြိဿကိုပြတ်ပတ်လို့မရဘူး။အပြတ်တယ်ပြီ။အဲ့ဒီသုဒ္ဓဆေနာအမြဝေပြီးတော့ဒါကြ။